ကျမ်းမာရေးကဏ္ဍကိုပြန်လည်ထူထောင်ဖို့စဉ်းစားတဲ့အခါမှာအဆင်ပြေတာတစ်ခုတော့ရှိပါတယ်မြန်မာပြည်မှာကျမ်းမာရေးစနစ်အတွက်အဆောက်အအုံကရှိပြီးသားဖြစ်လို့အသက်ထွန်းနေဖို့မလိုတော့ပါဘူးရှိပြီးသားစနစ်ကိုပြည်သူလူထုယုံကြည်ကူးစားမှုရရှိအောင်ပြန်လည်အသက်သွင်းဖို့ပဲလိုပါတယ်ကျမ်းမာရေးကဏ္ဍမှာငွေကုန်ကြေးကျသိမ့်မရှိပဲအကျိုးကျေးဇူးအပြည့်ရနိုင်တဲ့လုပ်ငန်းတွေရှိပါတယ်အဲ စီစစ်တင်ပြပါမယ်။အဲ့ဒါတွေကတော့ဆေးရုံတွေမှာရှိတင်တဲ့ပစ္စည်းကိရိယာအဆင့်အတန်းဆေးဝါးရရှိရေးနဲ့အဆင့်အတန်းထိန်းသိမ်းရေးဆေးထိုးကုသမှုပြန်လည်စီစစ်ရေးနဲ့ကျန်းမာရေးဘောဂဗေဒစရှိတာတွေဖြစ်ပါတယ်။အထူးသဖြင့်နေကဆေးရုံတွေဆေးပိကန်းတွေပစ္စည်းယူရင်းသွားတာအတော်ကိုပြန်ဆရာဖို့ရှိပါတယ်။ပထမအဆင့်အနေနဲ့ဆေးရုံတွေတန်တန်ပြန်ပြန်ရှိအောင်ထားရေးကစရမယ်ထင်ပါတယ်။ဆေးရုံတွေကိုဆေးရုံနဲ့တူအောင်ပြန်လည်အသက်သွင်းပေးဖို့စဉ်းစားတဲ့အခါမှာတစ်ကဘာလုံးစဉ်းစားကြတာကလိုတက်ကလို့ခေါ်ကြတဲ့အခြေခံကျန်းမာရေးပြည့်ပြည့်ဝဝရရှိတဲ့အစဉ်လားဟိုက်တက်လို့ခေါ်ကြတဲ့အစင်းမြင့်ဆေးဝါးကုသမှုစနစ်လားဆိုတဲ့ပြဿနာပဲဖြစ်ပါတယ်။ဖွံ့ဖြိုးရေးလောကမှာအဲ့ဒါနဲ့ပတ်သက်ပြီးအယူအဆနှစ်မျိုးရှိပါတယ်။ကမ္ဘာပံအပါအဝင်ဖွံ့ဖြိုးရေးအဖွဲ့အစည်းအများစုကငွေကြေးရင်းနှီးရမှာလူအများစုအကျိုးခံစားရလေကောင်းလေလို့ယူဆပါတယ်။ဥပမာငွေတသိန်းသုံးပြီးလူ100ယောက်ပဲအကျိုးခံစား권ရှိရင်အဲ့ဒီငွေနဲ့ပဲလူ100အကျိုးခံစား권ရှိနိုင်တာကပိုကောင်းတယ်လို့ယူဆတာပါ။တနည်းအားဖြင့်ပြောရရင်မတန်တဆကုန်ကြပြီးလူနည်းနည်းကလေးသာအကျိုးခံစား권ရှိတဲ့လုပ်ငန်းမျိုးကိုရှောင်ပြီးတော့နည်းနည်းနဲ့ကြဲကြဲဝိုင်းနိုင်တဲ့လုပ်ငန်းမျိုးမှာရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်။ဒါနဲ့ဆက်ပြီးတော့ဥပမာတစ်ခုထပ်ပြီးတော့ပြရမယ်ဆိုရင်အခုဆေးပညာမှာနှလုံးအစားထိုးကုသနိုင်ကြပြီဖြစ်ပါတယ်။ဒါပေမဲ့ဒီပညာအတွက်လိုအပ်တဲ့ကိရိယာကတံပိုးသိပ်ကြီးမှပြီးနှလုံးအသစ်ကိုခန္ဓာကိုယ်ရဲ့ကိုယ်ခံဓာတ်သဘာဝကလက်မခံညှင်းပယ်တာမျိုးမရှိအောင်တသလုံးဆေးပုံနေရဖို့ရှိပြီးတော့အဲ့ဒီဆေးကလည်းအင်မတန်ဈေးကြီးမြင့်တော့လူတယောက်အသက်ရှင်ရေးအတွက်ကုန်ကျစရိတ်ဟာမနှဲလှပါဘူးနှလုံးအစားထိုးလုပ်ငန်းကိုလောလောဆယ်မလုပ်သေးပဲအဲ့ဒီအတွက်ကုန်ကျမဲ့ငွေနဲ့ဆေးရုံတွေမှာဆေးဝါးပြည့်ပြည့်စုံစုံဖြစ်တင်ပေးမယ်ဆိုရင်လူတဦးတယောက်တည်းအများပြည်သူပါအကျိုးရှိမယ်လို့ယူဆကြပါတယ်တခြားအယူအဆတစ်ခုကတော့မြန်မာပြည်မှာချမ်းသာတဲ့လူတွေကတခုခုဖြစ်ရင်စင်ကာပူနဲ့ဘန်ကောက်ကိုပြေးကြပါတယ်။လူလက်တန်းစားတွေနဲ့ဆင်းရဲသားတွေကတော့အဲ့ဒါလိုပြေးစရာငွေကလည်းမရှိတော့ပြည်တွင်းမှာပဲဖြစ်တယ်လို့ကုသရတဲ့အခါမှာလူပုံဟာမျက်တားမှုမရှိဘူးလို့ယူဆလာကြပါတယ်။ဒါကြောင့်မြန်မာပြည်ကဆေးရုံတွေမှာရောဂါပေါင်းစုံကိုခင့်မိနည်းပညာတွေဆေးဝါးတွေနဲ့ကုသနိုင်မှုလိုတယ်လို့ယူဆလာကြတာပါ။တကယ်လို့ဆေးရုံတိုင်းမှာဒုတိယအယူအဆတွေကလို့ကုသနိုင်မယ်ဆိုရင်တော့အကောင်းဆုံးဖြစ်ပါတယ်။ဒါပေမဲ့ခင့်အမိဆုံးဤပညာကိုကျင့်သုံးမှုအတွက်လိုအပ်မဲ့ပစ္စည်းကိရိယာတွေကပတ်စံရှိရင်ရှိသလိုဝယ်လို့မကုန်နိုင်ပါဘူး။ပစ္စည်းအမျိုးအစားကလည်းစုံလင်ပြီးဈေးကလည်းအင်မတန်မှကြီးမြတ်ပါတယ်။အဲဒီစက္ကရိယာကသုံးတဲ့ပစ္စည်းတွေကလည်းဈေးကြီးလာပါတယ်။ဒါကြောင့်ဆင်းရဲတဲ့နိုင်ငံတွေမှာလက်တွေ့အပြည့်အဝလုပ်ဖို့မလွယ်ပါဘူး။နောက်ပြဿနာတစ်ခုကအဲဒီငွေကုန်ကြီးကြများတဲ့ပစ္စည်းကိရိယာအတွက်တကြီးတနည်းသုံးဆွဲရတဲ့အခါမှာတခြားလုပ်ငန်းတွေအတွက်ငွေမကြံတော့တာဖြစ်ပါတယ်။တခုတတိထားဖို့ကတော့ဒီလိုလုပ်ငန်းမျိုးအတွက်ပြပအဖွဲ့အစည်းတွေကထိထိရောက်ရောက်မဖြစ်ဘူးဆိုပြီးတော့ကူညီရမှဝင်လေးရပါတယ်။ကျွန်တော်အမြင်ကတော့အမှန်ကြီးပဲအမှားကြီးပဲဆိုပြီးပြောလို့မရဘူးထင်ပါတယ်။ရင်းနှီးမြှုပ်နှံမှုကနေပြန်ပြီးတော့ရမယ့်အကျိုးအမြတ်အနေနဲ့တွက်မယ်ဆိုရင်နည်းနည်းနဲ့ကြဲကြဲဝိုင်းတဲ့ပထမအယူအဆကိုအခြေခံတာကမှန်တယ်လို့ထင်ပါတယ်။ဒါပေမဲ့အဲ့ဒီအယူအဆရဲ့ပြဿနာကနိုင်ငံအနေနဲ့သူများကိုအမြဲပဲနှိကူးနေရတဲ့ထာဝရလက်ဝေကနိုင်ငံမဖွံ့ဖြိုးတဲ့နိုင်ငံဖြစ်သွားနိုင်ပါလေ။ပညာအနေနဲ့အမြဲတမ်းတတရတန်းသရုပ်ထာတန်းအဆင့်နိုင်ငံဖြစ်သွားဖို့ရှိပါလေ။ခင့်မီပညာတိုးတက်မှုအနေနဲ့နောက်ကျကျန်ခဲ့ပြီးဒီပစ္စည်းမျိုးအလကားရတော့မှနားလည်တဲ့လူသုံးဆွဲတတ်တဲ့လူရှိမှာမဟုတ်ပါဘူး။ဒါကြောင့်ပညာတိုးတက်မှုနဲ့အဆက်မပြတ်အောင်ကဘာကြီးဘာဖြစ်နေတယ်ဆိုတာကိုသိရအောင်အဲ့ဒီအဆင့်မီတဲ့လူအနေအချင်းနဲ့သူတို့စမ်းသပ်ဖို့ပစ္စည်းတချို့ရှိဖို့လိုအပ်မယ်ထင်ပါတယ်။ဒါကြောင့်မြို့နယ်အဆင့်တက်ဆေးရုံတွေမှာအခြေခံကျတဲ့ဤပညာပစ္စည်းတွေတမန်ရိုက်တာတို့အာထာဆောင်းစားနာတို့သူသမတ်တက်စစ်တာတို့တွေလုပ်နိုင်မှုလိုပါတယ်။ဆေးရုံတွေမှာအနည်းဆုံးအခြေခံလိုအပ်မဲ့သုံးအပ်မဲ့ပစ္စည်းတွေဆေးဝါးတွေမရှိရင်အဲ့ဒီဆေးရုံကိုမိခိုးတဲ့လူဦးရေနည်းပါးတော့မှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းအဆင့်ဆေးရုံတွေမှာတော့ MRI ရိုက်တာတို့အင်ဆာမိခင်တာတို့သူကြောကျင်းတဲ့အခါစတန်လို့ခေါ်တဲ့ပိုက်ပြုံထည့်တာတို့စတဲ့ဤပညာနောက်တစ်ဆင့်တက်ဖို့လိုအပ်ပါတယ်။ဘ ഹു အဆင့်အနေနဲ့ ရန်ကုန်နဲ့မန္တလေးမှာတော့ဥပမာနှလုံးရောဂါနဲ့ဆက်လျင်းလို့အစားထိုးတာမလုပ်သေးပဲ bypass တွေခေါ်ကြတဲ့ပိုက်ပြွန်တက်နိုင်တဲ့အထိဒီပညာတွေကျင့်သုံးနိုင်ဖို့ဖြစ်ပါတယ်။နေပြည်တော်ကတော့လူကြီးတိတ်ပြီးမရှိလို့ထိတ်သီးဆရာဝန်ကြီးတွေထားဖို့မသင့်ဘူးထင်ပါတယ်။ပြည်နယ်တိုင်းအဆင့်ဆိုရင်လုံလောက်ပြီလို့ထင်ပါတယ်။နေပြည်တော်ရဲ့ပြဿနာတစ်ခုကလူမမရှင်တွေတက်တက်တာတာနဲ့တွဲခုနိုင်မဲ့နေရာမရှိသေးပါဘူး။ဒီအစီအစဉ်ဟာတနည်းနည်းနဲ့အတွင်းပြည့်ပြည့်ဝဝအကောင့်ထဲပေါ်ဖို့လွယ်မယ်မထင်ပါဘူး။ဒါကြောင့်ငါးနှစ်အကြာမှာတပြည်လုံးကာမိအောင်ဇရချပြီးလှုပ်ဖို့လိုပါတယ်။ကမ္ဘာလက်ခရီးသည်တွေအသွားများတဲ့ပုဂံညောင်ဦးမန္တလေးအင်းလေးညောင်ရွှေတောင်ကြီးစတဲ့နေရာတွေမှာတော့အရေးပေါ်ဆေးကုသမှုကိုအာရုံထားတဲ့အထူးဆေးရုံကလေးတွေရှိဖို့လိုမယ်ထင်ပါတယ်။အခုဖြစ်ပေါ်နေတဲ့ဆေးဝါးအခြေအနေကိုအများဆုံးပြင်ဖို့လိုအပ်ပြီးဖြစ်လို့ရှိတဲ့ဘက်ကြမှာပဲထပ်ပြီးတော့ဆွေးနွေးပါတော့မယ်။ပုဒ်ရှင်အပေါင်းကိုစိတ်နှပြကြမှာချမ်းသာကြပါစေ။